ကင်းပြည်နယ်အတွင်းတရုတ်မြို့သစ်တွေစီဆောင်နေတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းမှတစ်ခုကိုဆက်လက်ပြောပြလိုပါတယ်။နောက်ကျောင်းမရှင်တဲ့တရုတ်ကုမ္ပဏီတွေဟာကင်းပြည်နယ်မှာစစ်ကုပ်ကိုမြို့သစ်အပြင်နောက်ထပ်အလားတူမြို့သစ်တွေကိုတည်ဆောက်နေတဲ့အတွက်စွန့်ရဖြစ်တဲ့ဆိုတဲ့ဆန်းစစ်ချက်စာရင်းတံခိုး USIP လို့ခေါ်တဲ့ American Ninaye Institute ကဧပြီလ20ရက်နေ့ကထုတ်ပြန်ပါတယ်။အကြတိရင်ကာလအထိမြန်မာနိုင်ငံအစိုးရနဲ့ကရင်မျိုးသားလည်းနဲ့ကိုင်းအများစုတို့ကြတဲ့ကွယ်ပြင်းထန်တဲ့ထိုင်းမြန်မာနယ်စပ်တောင်ကြီးမြေတစ်လျှောက်မှာအခုခါဟိုတယ်တွေကစီနိုလောင်းစားရင်းကြီးတွေကွန်ဒိုတိုက်ခန်းတွေအပြိုင်ပြိုင်ပေါ်ထွက်လာနေပါတယ်။ဒီနေရာတွေဟာရဇို့နောက်ကျောင်းမကင်းတဲ့တရုတ်ကုမ္ပဏီတွေကအဓိကအဖြစ်ပါဝင်လုဆောင်နေတဲ့လုပ်ငန်းတွေဖြစ်ပြီးနေကြောင်တပ်ဖွဲ့အဖြစ်မြန်မာစစ်တပ်ရဲ့လက်အောက်ခံဖြစ်နေတဲ့ရခိုင် DKBA နဲ့လည်းညီနှိုင်းဆောင်ရွက်နေတာဖြစ်တယ်လို့ဆိုပါတယ်။ဆိုရင်ရကောင်းတာဒီမျိုးပစ်တီဆောင်ရတဲ့လူမျိုးတွေဟာဥပဒေနဲ့မကိုင်းတဲ့လုပ်ငန်းတွေနဲ့ပတ်သက်နေတဲ့လူစုကိုင်းတွေဖြစ်နေပြီးအဲ့ဒါကအကြီးအကဲတဦးရဲ့နောက်ကျောင်းကိုတော့စာရန်ပါဝင်ရေးသားသူမြန်မာနိုင်ငံဆိုင်အမေရိကန်အကြီးအကဲတန်တမာဟောင်းတူဖြစ်တဲ့ Priscilla Club က VOA ကိုအခုလို့ရှင်းပြပါပါတယ
်
ရောက်ဒီမျိုးနယ်က KNU ထွင်းထုတ်တဲ့နေနဲ့တဲမှာရှိပေမဲ့ KNU ကဘာကြောင့်တာကိုမဟန်တာရလဲဆိုတာဟာဝေစုရနေလို့လားစတဲ့မိကွန်းတွေအများကြီးမေးစရာရှိနေသလိုဒီတေုပ်စီပွားရေးသမားတွေရဲ့နောက်ကျောင်းကို KNU ကမသိလို့လဲဖြစ်နိုင်တယ်လို့ရေးထားပါတယ်။တကယ်တော့နေချာဆော့ဆိုတာဟာတက်မတော်ရဲ့လက်အောက်ခံဖြစ်တဲ့အတွက်ဒီမျိုးပစ်တီဆောင်ရေးလုပ်ငန်းတွေမှာတက်မတော်နဲ့လည်းပတ်သက်နေတယ်လို့ Priscilla Club ကဒီကိုရှင်းပြပါတယ်။
BGF comes under the Tepmadaw. The BGF is a unit of the Tepmadaw. It comes under the Ministry of Border Affairs. And so,
why don't you get to the Tepmadaw? ဥရီပေါင်းပြပကနေပြီးတော့ KNU ကိုလုတ်ခွင့်ပေးထားနိုင်တာကလည်းဖြစ်တတ်ရှိပါတယ်
။ဒါရီဟာရဇုံမှုမကင်းနိုင်တဲ့လူရက်တွေဖြစ်နေပေမဲ့အခုမြန်မာနိုင်ငံအစိုးရကဖြည်းဖြည်းအောင်မကင်ကြွယ်နိုင်တာဟာ2008ဖွဲ့စည်းပုံရမြန်မာနိုင်ငံတွင်မှာအုပ်ချုပ်တဲ့အစိုးရနှစ်ရစီမံချက်နဲ့အတွက်လို့လည်းပဲ Pressure Club ကသုံးသပ်ပါတယ်။ဒီလူရက်တွေနဲ့ပတ်သက်ပြီးအမေရိကန်ဟာတရုတ်နဲ့အပြိုင်မြန်မာနိုင်ငံအပေါ်မဟာဗျူဟာရနှမူရေးဆိုတဲ့ညီမှန်းချက်မရှိပဲဒီမိုကရေစီမကိုက်ညီရာဇဝမှုမကင်းတဲ့လူရက်တွေဖြစ်တဲ့အကြောင်းအမေရိကန်အစိုးရတွေ့လိုက်တာဟာဆိုရင်ညာဖြစ်တယ်လို့ပြောပါတယ
်ဒီမိုကရေစီရဲ့အတွက်သုံးတယ်ပါဘူးဒါပေမဲ့ပူကြသုံးတဲ့အာဏာရှင်တွေကိုအားထုတ်ပေးနေတဲ့သဘောပါညာအမေရိကန်နေနဲ့လည်းကိစ္စကိုသူ့ကျိုးစီးပွားလို့သဘောထားကြအကြောင်းရှိပါဘူးနောက်ဆက်ကဒီမတ်တဲမှာဒီတရုတ်ရာဇဝတ်ခိုင်းရင်အခြေစိုက်ပြီးထုတ်ရှားပါဘူးအမေရိကန်ပြည်အောင်မှာစိုးရိမ်နေတာပါအဲ့လိုတရုတ်ရာဇဝတ်ခိုင်းထုတ်ရှားမှုတွေကလည်းအမေရိကန်ပြည်အောင်မှာကိုရှိနေလို့ဖြစ်ပါတယ်နိုင်ငံတကာမှာကျွတ်နေရာဇဝတ်မှုတော်တော်များများဟာသူတို့တွေရဲ့လက်ချက်တွေပါပဲ
တရုတ်ကတော့ဒီမျိုးပစ်တွေဟာတရုတ်ပြည်ရဲ့ Belt and Road ခေါ်ကပ္ပလန်စီမံကိန်းနဲ့ဆက်စပ်နေတယ်လို့ပြောထားပြီးဒီလိုရဟာမြန်မာနိုင်ငံတွင်းနဲ့နိုင်ငံတကာမှာပါတရုတ်အစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်စေမှာဖြစ်ပါတယ်။တရုတ်တို့ရဲ့ဒီ BRI ခေါ်ကပ္ပလန်စီမံကိန်းပေါ်ရာဇဝတ်မှုအရေးထင်ထားလာနိုင်ပြီးမြန်မာနိုင်ငံကဒီစီမံကိန်းကိုတရုတ်အမှုမှန်တားနိုင်မှုဆိုရင်တော့ဒါဟာတရုတ်အစိုးရဒီမြန်မာနိုင်ငံမှာအနောက်နိုင်ငံတွေရင်းနှီးမြှုပ်နှံမှုမလုပ်နိုင်တဲ့အခြေအနေမျိုးဖြစ်အောင်တမင်ဖန်တီးနေတယ်လို့ယူဆကြဖြစ်နေကြောင်းလည်းအရှင်းခံစားမှရေးသားထားပါခင်ဗျာ။ကျွန်တော်ကျော်စံပါ